ကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲတွေမှာဒီဥက္ကမျိုးမင်းအနေနဲ့ဘလို့ပွဲမျိုးတွေတက်ရောက်ခဲ့ပြီးတော့ဘလို့မျိုးကိစ္စတွေဆွေးနွေးခဲ့ပါလဲရှင
်။ဟုတ်ကဲ့ကျွန်တော်တက်ရောက်ခဲ့တဲ့ပွဲလေးကတော့လူခွင့်ရေးကောင်စီကကျင်းပတဲ့သူ့ရဲ့အစည်းအဝေးနေ့ဖြစ်ပါတယ်။သူ့ရဲ့လှုပ်ထုပ်လုပ်မီတိုင်းမှာအထူးဆုံးဖန်ဆစ်စေးရရှိမစ္စယာဟီလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့တင်ပြချက်တွေကိုတင်ပြတယ်။အဲ့ဒါတွေကိုစိတ်ဝင်စားတော့နိုင်ငံများကဝင်ရောက်ဆွေးနွေးတာတွေမြန်မာနိုင်ငံအစိုးရကလည်းတက်ရောက်ပြီးတော့တောက်တုံ့ပြန်မှုတွေလှုပ်ဆောင်ပါတယ်အစိုးရမှတော့အဖွဲ့15ဖွဲ့လောက်ကနေလဲမြန်မာနိုင်ငံရဲ့လက်ရှိလူခွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အကြံပြုချက်တွေသုံးသပ်ချက်တွေကိုတင်ပြပြောဆိုတော့လူခွေကောင်စီရဲ့အစည်းအဝေးဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ရှင်ဒီအစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းပါတယ်ဆိုတော့ဒီသူတို့တွေကမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်ကိစ္စတွေကိုများအဓိကထားဆွေးနွေးကြပါသလဲရှင်ပြီးတော့သူတို့ရဲ့သဘောထားတွေကရောဘလောက်တူပြီးတော့ဘလောက်များကွဲပြားကြပါသလဲရှင
်အညာဆုံးကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကျွန်တော်လူခွင့်အခြေအနေဒီရိုဟင်ဂျာနဲ့ပတ်သက်သောအကြောင်းအရာတွေကနိုင်ငံတိုင်းရဲ့တင်ပြဆွေးနွေးချက်ထဲမှာပါဝင်တယ်နောက်ပြီးလို့ရှိရင်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေစုံစမ်းစစ်ဆေးရေးတွေလှုပ်ဆောင်မှုတွေလမ်းစာတွေပေါ်ပြီးမဲ့နိုင်ငံတကာပူးပေါင်းပါဝင်မှုကိုကျွန်တော်တို့ဒါတွေကိုပို့ပြီးခွင့်ပြုတဲ့အကြောင်းတင်ပြတာရှိပါတယ်။တချို့နေရာတွေမှာကတော့ကျွန်တော်တို့အယူဆကွဲပြားတာရှိတယ်။ဥပမာ EU အပါအဝင်နိုင်ငံကြီးတွေကတော့မြန်မာနိုင်ငံရဲ့တာဝန်ရှိတဲ့ခေါင်းဆောင်တွေကိုကုလသမဂ္ဂမှာတော့ပါဝင်ပတ်သက်နေတဲ့ ICC လို့ခေါ်တဲ့ Criminal Court အထိတင်မှုအတွက်တင်တောင်းဆိုတဲ့အတန်တွေရှိတယ်လို့တချို့ကတော့မြန်မာနိုင်ငံရဲ့လုံဆောင်မှုတွေတိုးတက်မှုတွေရှိတယ်ဒါကြောင့်မို့လို့အဲ့လောက်ကြီးအရေးယူမှုလုံဆောင်မှုမလိုအပ်ဘူးဆိုပြီးတော့အာဆီယံပါဝင်တချို့နိုင်ငံတွေကလည်းကာကွယ်ပြောဆိုတဲ့သဘောမျိုးနှစ်ခုကွဲတာတွေဒါတွေလည်းတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့မြန်မာအစိုးရဘက်ကတုံ့ပြန်မှုရောဘယ်လိုများရှိလဲရှင
်မြန်မာအစိုးရဘက်ကတော့သူ့အနေနဲ့တင်ပြတဲ့ချက်ဒီမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာရှိပြီဆိုတဲ့အကြောင်းကိုအရေးဆုံးပြောပြပါတယ်ချက်နေတဲ့ကိစ္စတွေကရှုပ်ထွေးလို့တဲ့အတွက်တကယ်လွယ်လွယ်နဲ့ချက်ချင်းဖြေရှင်းဖို့မရတဲ့အတွက်ပထမအဆုံးတည်ပြတာရှိပါတယ်။ဒါကတော့တခိုင်ကြီးနေမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ညှိနှိုင်းပြောဆိုသွားတာဖြစ်တယ်။တချို့သောတင်ပြချက်တွေကပဲလိုက်ခုရှိရှိတယ်။ဥပမာတခိုင်ကြီးနေမှာကျွန်တော်တို့ဟင်းကြရင်နဲ့ပဲပတ်သက်ပြီးတော့ဖြစ်နေမှာမဟုတ်ဘဲညူတို့တက်တို့ကျွန်တော်ဟိန်းဒီဘာသာဝင်ဒီပေါ်မှာလဲလူခွေချိုးပေါမှုရှိနေရဆိုတဲ့ချက်တွေကိုတင်ပြပြောဆိုဖို့အတွက်တက်ကွက်တယ်ဆိုတော့ထောက်ပြပါတယ်။နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူတို့လက်ကမ်းကြိုဆိုပြီးမဲ့မစ္စယာဟီလီလို့ထရီအထူးဆိုဗက်စစီရာရှိရဲ့ယက်တီကျက်တီရပက်လိုက်တယ်မမျှတာဖြစ်တဲ့အတွက်သူနဲ့ဆက်သွယ်ပူးပေါင်းမှုအတွက်ကတော့စဉ်းစားဖို့လိုအပ်သေးတယ်ဆိုတဲ့အချက်တွေကိုတင်ပြသွားပါတယ်။ဒါကလည်းကျေတဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မစ္စယာဟီလီကိုမမေ့တက်ပြီးပြောဆိုပြီးတော့ရင်းပယ်မှုဖြစ်တဲ့အကြောင်းအရာကတော့ဒါပထမဆုံးထူးထူးခြားခြားပြောကြားချက်လို့ကျွန်တော်တို့လည်းထောက်ပြလို့ရပါတယ်။
ကိုအောင်မျိုးမင်းကိုတိုင်ရောတစုံတရာအကြံပေးဆွေးနွေးခွင့်ရခဲ့သေးလားရှင
်ကျွန်တော်နေ့လယ်ပိုင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ site event လို့ခေါ်တဲ့ပြင်ပအလွတ်တဘောဆွေးနွေးတဲ့ပွဲကိုကျွန်တော်ကျင်းပပါတယ
်
အဲ့ဒီနေရာမှာတော့ကျွန်တော်တို့မြန်မာနိုင်ငံအကြောင်းစိတ်ဝင်စားသောတန်တမန်တွေတက်ရောက်တယ်ကုလသမဂ္ဂမှာတက်ကြွတာလှုပ်ရှားနေတဲ့ CSO ဖွဲ့တက်ရောက်ပါတယ်အဲ့ဒီမှာကတော့ကျွန်တော်ကဟုတ်ပါတယ်ကျွန်တော်တိုင်းပြည်မှာလူခွေနဲ့ပတ်သက်လို့အာယုံဆိုင်တရခိုင်တီတားရှိတယ်။ဒါပေမဲ့တစ်ချိန်မှာပဲကျွန်တော်တို့ကချင်းလို့ချမ်းလို့ပါလေ။ဖြစ်ပွဲတွေချစ်နေရဲ့ကျားလက်ကြမှုလို့အမျိုးသမီးနဲ့ကလေးပါဝင်တိုင်းရင်းသားတွေဒုက္ခရောက်နေတဲ့ကြောင်းအထူးသဖြင့်ကျွန်တော်တိုင်းပြည်မှာလက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်ကအရင်ကထက်ပုံမှုပြီးတော့အင်းပြတ်မှုကြီးချုပ်ကင်မှုကြီးအရေးကြီးမှုကြီးရှိလာတယ်ဆိုတဲ့အကြောင်းကိုကျွန်တော်ဖော်ပြပါတယ်။ငြင်းငြင်းစွာစီတန်းလှည့်လေပြီးတော့ငြင်းငြင်းရေးကိုတောင်းဆိုခဲ့ကြတဲ့သူတွေပေါ်မှာအကြမ်းဖက်တဲ့အရာမျိုးတွေနောက်ကသူတို့ကိုချီးမြှောက်ပုံမှန်တွေနဲ့လူတို့ဆွဲပြီးတော့အရေးယူထားတဲ့အချက်တွေထောက်ပြတယ်။တိုင်းရင်းသားဒေသတွေမှာရှိနေတဲ့လူခွေကာကွယ်စောင့်ရှောက်သူတွေကိုမတရားတင်ဆက်သွယ်မှုလို့နောက်ကတရင်းမီဒီယာတွေကိုနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားစေမှုနဲ့အရေးယူနိုင်တဲ့ဥပဒေတွေရှိနေတာတွေအရေးယူခံရတဲ့ကိစ္စတွေကိုကျွန်တော်ပြင်ပြပြောဆိုပြီးတော့ဒီကိစ္စအောင်လဲအလေးထားလုဆောင်ပြီးဖို့လိုအပ်တယ်ဆိုတဲ့အကြောင်းတင်ပြခဲ့ပါတယ်
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ပေါ့လေ။ဒါလောလောဆယ်တော့အလူပြောသူပြောအများဆုံးကိစ္စဖြစ်နေတဲ့အခါကျတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအဖွဲ့တွေကဘလို့ဖြစ်တဲ့လို့သုံးသပ်ကြတာမျိုးရှိလဲရှင်။နောက်သူတို့ကဘလို့ပဲပုံကူညီကြမယ်ဆိုတာမျိုးပြောတာမျိုးရောကြားမိတာရှိလားရှင်။
နိုင်ငံတော်တော်များများလည်းအမှန်တိုင်းဖြစ်ဖြစ်ခဲ့တဲ့စုံစမ်းစစ်ဆေးမှုကိုလိုအပ်တယ်ဆိုတဲ့အကြောင်းအရာတစ်ခါမှာလက်ရှိဒုက္ခတွေအဖြစ်ခိုးလုံနေကြတဲ့သူတွေကိုလူသားချင်းစာနာသောအကူအညီပေးအပ်ဖို့အတွက်လိုအပ်တယ်ဆိုတဲ့အကြောင်းပြီးလို့ရှိရင်ပြန်လည်ပို့ဆောင်တဲ့နေရာမှာဒီကဲ့ကိုစိတ်ရင်းစေတနာအမှန်၌စာနာအမှန်နဲ့လုံခြုံစိတ်ချသာပြန်လည်ပို့ဆောင်ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်း တင်ပြချက်ဒီကတော့အနောက်နိုင်ငံတော်တော်များများကတင်ပြသွားပါတယ်ဒီအာဆီယံရှိတဲ့နိုင်ငံတွေလိုဂျပန်တို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေမျိုးကလည်းဒုက္ခတွေပြဿနာကတကယ့်ကိုအချိန်ကြီးဆိုးဝါးနေတဲ့အတွက်ကြောင့်မလို့ခွဲခြားဖိနှိပ်မှုတွေရပ်တန့်ပြီးဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုလည်းသူတို့ကဆောင်းပေးပြီးတော့တင်ပြသွားပါတယ်အဲ့တော့ဘယ်လိုလုပ်ဆောင်ကြမလဲဆိုတဲ့အကြောင်းအရာကတော့နာမည်နိုဝင်ဘာမှာကျင်းပမယ်ပြုခွေကောင်စီမှာထပ်ပြီးဆွေးနွေးမှာပါ
ဟုတ်ကဲ့ရှင်အဲ့တော့ဒီဆွေးနွေးပွဲမှာပြောဆိုဆွေးနွေးခဲ့ကြတွေကိုကြည့်ပြီးတော့ပေါ့နော်နိုဝင်ဘာမှာထပ်ပြီးတော့ဆွေးနွေးမဲ့အချိန်မှာတိုးတက်လာမလားဆုတ်ယုတ်သွားမလားဒါမှမဟုတ်ရင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအလားအလာကိုကိုအောင်မျိုးမင်းဘယ်လိုများခန့်မှန်းကြလဲရှင
်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတိုးတက်လာမလားဆုတ်ယုတ်လာမလားဘယ်လိုပေါ်ပေါက်လာမလဲဆိုတာကိုမူတည်ပြီးတော့ဆုံးဖြတ်နိုင်တာကတော့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံအစိုးရဖြစ်ပါတယ်အဆိုရအနေနဲ့ဒီလိုမျိုးနိုင်ငံတကာရဲ့အာရုံစိုက်မှုတွေရရှိနေပြီဆိုတာသိရှိထားပြီးသားဖြစ်ပါတယ်။ဒီအာရုံစိုက်မှုတွေကိုငင်းဆန်ပြီးတော့ပဲလက်မတွဲပဲနေမလား၊ပူပေါင်းပြီးတော့လက်တွဲပြီးတော့ဖြေရှာမလားဆိုတာသူတို့ရဲ့ဆုံးဖြတ်ချက်တဲ့စင်ကြေလို့တရားမှမူတည်ပါတယ်။တကယ်လို့များပူပေါင်းဆောင်ရွက်မှုတွေမရှိဘူး။တစ်ချိန်တည်းမှာပဲတကယ်တမ်းလုတ်တင်လုတ်ထိုက်တော့အရာမျိုးမလုတ်ဆောင်လို့ရှိရင်တော့နိုဝင်ဘာမှာဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာတိကျပုံမှုပြီးတော့တောင်းဆိုမှုတွေအရေးယူဖို့အတွက်တိုက်တွန်းချက်တွေပို့ပြီးများလာပါလိမ့်မယ်။ကျွန်တော်စုံစမ်းစစ်ဆေးမှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်။ဒုက္ခသည်တွေကိုပြန်လည်ပို့ဆောင်တဲ့နေရာမှာတကယ်ကိုစနစ်တကျနဲ့စီစစ်လှုပ်ဆောင်တဲ့ပုံစံမျိုးတွေရှိလာမယ်။တခြားလူခွေနဲ့ပတ်သက်ပြီးတော့ဖန်ဆီးထားတာတွေမတရားဆွဲထားတာတွေကိုပယ်ဖျက်ပြီးတော့ပြန်လည်လွတ်ပေးမယ်ဆိုရင်တော့နိုင်ငံတကာကလူခွေတိုးတက်လာပြီဆိုတဲ့သဘောမျိုးဖြစ်တဲ့အတွက်ဆိုရတဲ့ဆုံးဖြတ်ချက်တွေတော့ကျွန်တော်ထပ်လာမယ်မဖြစ်ဘူးဒီပေါ်မှာတကယ်တမ်း play ရမယ်ဆိုအဓိကစက်ကောင်ကကျွန်တော်တို့အစိုးရဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်ဥအောင်မြင့်မင်းကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ